ုလိုသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒုတိယကြိမ်ရုံးထုတ်တဲ့တရားခွင်စီကိုနိုင်ငံတကာတန်တမန်တော်တော်များများလည်းလာရောက်ခဲ့ကြပါတယ်။သတင်းထောက်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရရလားဆိုတာလာရောက်လေ့လာကြတာဖြစ်ပြီးဒီအမှုကိုမြန်မြန်ဆန်ဆန်စစ်ဆေးနိုင်လိမ့်မယ်လို့ပြောလင့်ကြောင်း EU ဥရောပသမဂ္ဂတန်တမန်ကပြောပါတယ်။နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူတယောက်ကလည်းဒီအမှုကြောင့်ရှိလာနိုင်တဲ့ရိုက်ခတ်မှုတွေကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်။အင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မဆုမညံမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။အင်းစိန်ချင်းချောင်းမှာဖမ်းဆီးခံထားရတဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ဒုတိယချိန်ရုံးထုတ်တာမှာနိုင်ငံသားတပ်တမန်တော်တော်များများလာရောက်လေ့လာတာကိုတွေ့ရပါတယ်။ကျောင်းသားစစ်စေးရဲ့တရားခွင်မှာသတင်းလောက်တွေရဲ့မိသားစုဝင်တချို့ကလည်းရေနိုင်ငံကတပ်နမန်တွေနိုင်ငံကသတင်းလောက်တွေနဲ့ပြည်နေခဲ့ပါတယ်။ကျောင်းသားစစ်စေးမှုနဲ့ပတ်သက်လို့တရားခွင်ထဲမှာဓာတ်ပုံဗီဒီယိုရိုက်ကူးမှတ်တမ်းတင်ပြတော့မရပါဘူး။ဒါရောက်လေ့လာတဲ့တပ်နမန်တွေထဲမှာ American, Britain, EU, Europe, သမဂ္ဂ၊အခုလသမဂ္ဂ၊ Canada, Australia, Sweden စတဲ့တန်ရုံးတွေကတပ်တမန်တွေကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကတန်တမန် Andreas Magnussen ကဘာကြောင့်ဒီကနေ့တရားခွင်ကိုလာရတယ်လဲဆိုတာကို COA မြန်မာပိုင်းကိုအခုလိုပြောပါတယ
် The European Union is very engaged in issues relating to the freedom of press.
ဥရောပသမဂ္ဂအနေနဲ့သတင်းလွတ်လပ်ခွင့်ကိုအင်မတန်အလေးထားဆောင်ရွက်နေပါတယ်။ဒါကြောင့်ရိုက်တာသတင်းတော့နှစ်ယောက်ဖမ်းခံရတဲ့အမှုကို EU ကစိတ်ဝင်စားပါတယ်။ဒီမှုနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုသိရဖို့လာကြည့်တာပါ။ဒီသတင်းတော့နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရမယ်လို့မျှော်လင့်ပါတယ်။ဒီကံဥပဒေနဲ့အညီအများဆုံးစစ်ဆေးကြနာနိုင်မယ်လို့လည်းမျှော်လင့်ပါတယ
်။နိုင်ငံတကာလူ့အခွင့်အရေးအခြေအနေပြင့်တင်ရေးဆောင်ရွက်နေတဲ့ International Commission of Jurists အဖွဲ့ကနိုင်ငံတကာဥပဒေအကြံပေး Sean Bain ကလည်းမျှတတဲ့တရားစီရင်မှုရှိရလားဆိုတာကိုလာလည်လာတာလို့ပြောပါတယ
်။ We are here today to monitor the trial.
ဒီအခွင့်အရေးတရားစီရင်ပုံကိုလေ့လာဖို့ကျွန်တော်လာခဲ့တာပါ။ဖမ်းခံသူတွေရဲ့အခြေအနေကိုမြင်ရဖို့နဲ့တရားရုံးဆောင်ရွက်ပုံတွေကိုသိအောင်ဖြစ်ပါလေ။ဒါရီကမြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာတင်ထုပ်ဥပဒေနဲ့ညီရလား၊ပြတ်တတဲ့တရားစီရင်ခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေ၊စည်းကမ်းသတ်မှတ်ချက်တွေနဲ့ကိုက်ညီရလားဆိုတာကိုလာလည်လာတာဖြစ်ပါလေ
။ဒီကနေ့ကြားနာပွဲမှာမြောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးယူနိုင်ကတရားလိုလုပ်ပြီးသတင်းတောင်နှစ်ယောက်ကိုအစိုးရလျှို့ဝှက်ဥပဒေပုံမှန်31ကားနဲ့အမှုတင်ပါလေ။ဒါပေမဲ့အကျိုးဆောင်တွေကတစ်ဆင့်အမှုတင်တာဖြစ်ပြီးတော့တရားလိုကိုယ်တိုင်ကတော့တရားခွင်ကိုမလာပါဘူး။တရားသူကြီးကသတင်းတောင်နှစ်ယောက်ကိုမင်းမြန်တာအမှုတင်တဲ့တရားလိုရှေ့နေအယူခံတင်တဲ့တရားခံရှေ့နေတွေနဲ့အပြန်အလှန်အမေးဖြေလုပ်တာက7မိနစ်လောက်သာကြာပါသေးတယ်။ဇန်နဝါရီလ23ရက်နေ့ကိုနောက်ထပ်ရုံးချင်းအဖြစ်နဲ့ထပ်ချင်းထားပါသေးတယ်။နိုင်ငံတကာဥပဒေအကြံပေးရှောင်းသိန်းကတော့သတင်းတော့တွေကိုချက်ချင်းလွှတ်ပေးတယ်လို့ပြောပါတယ
် From a legal perspective as a organization of legal experts
ဥပဒေရေးကျွမ်းကျင်သူတွေနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းအနေနဲ့ဥပဒေရှုထောင့်ကနေပြောရမယ်ဆိုရင်ဖန်ဆီးခံထားသူတွေကိုအများဆုံးလွှတ်ပေးတင်ပါတယ်မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကြေထုပ်ဥပဒေတွေကမျှတတဲ့တရားစီရင်ခံရပိုင်ခွင့်ကိုသူတို့ချိုးဖောက်ခံထားရပါတယ်သူတို့အနေနဲ့ပထမဆုံးတရားရုံးမထုတ်ခင်ရှင်းနေနေကြိုတင်တွေ့ပြီးမှုကိုခုခံမှုအတွက်ကြိုတင်ပြင်ဆင်ခွင့်မရခဲ့ပါဘူးဒါကြောင့်သူတို့ကိုအမြန်ဆုံးပြန်လွတ်ပေးတင်ပါတယ
်ရဲတပ်ဖွဲ့ဘက်က Riders သတင်းတော်နှစ်ယောက်ကိုအမှုတင်တဲ့အပေါ်အင်မတန်စိတ်ကျက်တယ်လို့ Riders သတင်းဌာနကလည်းဒီကနေ့ရုံးချင်းအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ် American အစိုးရအပါအဝင်နိုင်ငံကအစိုးရတွေကလည်းသတင်းတော့တွေကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်Writer သတင်းတော့တွေကိုဖန်ဆီးထားတဲ့ရလတ်ဟာသတင်းတော့တွေအတွက်စိုးရိမ်စရာအနှောက်အယှက်ပေးမှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU သားအမတ်ကြီးကနိုင်ငံတော်တိုင်ပင်ခံထံကိုစာရေးသားပြီးတော့သတင်းတော့တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ် EU အနေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုမပြတ်လေ့လာနေတယ်လို့တန်တမန် Andreas Magnussen ကပြောပါတယ
် We are in continuous dialogue with the government and we are continuously encouraging the government
ရောဘတ်သမဂ္ဂအနေနဲ့မြန်မာဆိုရနဲ့မပြတ်ဆွေးနွေးမှုတွေလုပ်နေပါတယ်တဲ့လိုလက်ခွင့်အခြေခံမှုတွေကိုလေးစားဖို့လည်းအမြဲမပြတ်တိုက်တွန်းနေပါတယ်။များများတတတရားစီရင်ရေးဆိုတာကိုလေးစားလိုက်နာဖို့လည်းအမြဲတိုက်တွန်းနေပါတယ်။ဥရောပသမဂ္ဂဟာမြန်မာနိုင်ငံရဲ့မိတ်ဆွေဖြစ်တာနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုထောက်ခံပေးနေပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလည်းမပြတ်လေ့လာနေပါတယ်။အနာဂတ်မှာတော့တဲ့လိုလက်ခွင့်အခြေအနေတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ
်။ Writers သတင်းတော့တွေကိုဖန်ဆီးထားတဲ့အမှုကနေစီတူရဲ့အတွက်အရင်ကြီးတဲ့တည်မျိုးတွေကိုလွတ်လွတ်လပ်လပ်တည်ယူနိုင်ခွင့်ပိုင်းမှာကြရရခန့်မှုတွေရှိလာနိုင်တယ်ဆိုတာကိုအစိုးရအနေနဲ့မြင်သင့်တယ်လို့နိုင်ငံကဥပဒေအကြံပေးကထောက်ပြပါတယ်
။ We are hopeful that the government will look at the seriousness of this.
ဒီမျိုးရဲ့လင်းနှမှုကိုအစိုးရအနေနဲ့တိကျကြည့်မယ်လို့မျှော်လင့်ပါတယ်။
ဒီမှုကြောင့်မြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်နဲ့စုံစမ်းဖော်ထုတ်ရတဲ့သတင်းမျိုးတွေမြန်မာပြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေသတင်းမီဒီယာတွေဘက်ကလွတ်လပ်တဲ့သတင်းရယူနိုင်ခွင့်အပေါ်ကြေညာမှုတွေရှိရနိုင်တယ်ဆိုတာပြင်နိုင်ငံကအတိုင်းဝိုင်းမှာမြန်မာနိုင်ငံရဲ့အခန်းကဏ္ဍအပေါ်လည်းကြေညာမှုတွေရှိနိုင်တယ်ဆိုတာကိုအစိုးရမြင်ကြည့်နိုင်တယ်လို့မျှော်လင့်ပါတယ်
တရင်တော်မြောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားဆက်ဆွဲဖို့ဒီကနေ့တရားရုံးမှာတင်လိုက်တဲ့အပေါ်စိတ်ပြက်နေကြောင်းအမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ပါတယ်ဒီမိုကရေစီစနစ်ထွန်းကားဖို့အတွက်သတင်းတော်တွေအနေနဲ့သတင်းစုံစမ်းခွင့်ရှိရမယ်လို့ပြောကြားထားပြီးသတင်းတော်မြောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်ဒီကနေ့တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်ရှင်